တရုတ်နိုင်ငံအနေနဲ့ CPTPP ခေါ်အားလုံးပါဝင်သောပစိဖိတ်ရံဝန်နိုင်ငံများတွေ့တဲ့ရေးဥပပေါင်းဆောင်ရွက်မှုသဘောတူညီချက်ပေါ်အပြုသဘောဆောင်ပြီးပွင့်လင်းတဲ့အမြင်သဘောထားရှိကြောင်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရဂေါင်ဖရန့်ကကြာသပတေးနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ကုသသူကကျေချာခိုင်ပါခု
ပွင့်လင်းမြင်သာမှုရှိပြီးနှုတ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့ဒေသတွင်းကွန်ရက်၏သဘောတူညီချက်မျိုးကိုတရုတ်အစိုးရကလိုလားပါတယ်။ WTO ခေါ်ကမ္ဘာကွန်ရက်၏အဖွဲ့ကြီးနှင့်သဟဇာတာဖြစ်မှုလည်းရှိမယ်။အားလုံးပါဝင်ပြီးပွင့်လင်းမှုလည်းရှိမယ်။ကမ္ဘာလုံးအတိုင်းအတာနဲ့ရောဒေသတွင်းကွန်ရက်၏ပူးပေါင်းဆောင်ရွက်မှုတွေကိုပါအထောက်အကူပြုမယ်ဆိုရင်ကျွန်တော်တို့ဘက်ကအပြုသဘောဆောင်တဲ့သဘောထားရှိပါတယ်လို့ပြောသွားတာပါ။ CPTPP ဟာဩစတြေးလျ၊ဘရူနိုင်း၊ကနေဒါ၊ချီလီ၊ဂျပန်၊မလေးရှားမက္ကဆီကိုနယူးဇီလန်ပီရူးစင်ကာပူနဲ့ဗီယက်နမ်စတဲ့17နိုင်ငံကြား2018မှာလက်မှတ်ထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်လက်မှတ်ထိုးတဲ့အချိန်မှာဒီ17နိုင်ငံစုစုပေါင်းရဲ့ပြည်တွင်းအသတင်းထုတ်ကုန်ပမာဏတစ်ကမ္ဘာလုံးအတိုင်းအတာနဲ့ 73.4 ကိုင်လုံးရှိခဲ့တာပါနိုဝင်ဘာ15ရက်နေ့တုန်းကတော့ RCEP ခေါ်တဲ့အာရှပစိဖိတ်ဒေသရင်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဗီယက်နမ်နိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီတဲ့ပါဝင်တဲ့15နိုင်ငံကတော့မြန်မာအပါဝင်အာဆီယံ10နိုင်ငံအပြင်အာဆီယံရဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျ၊တရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့နယူးဇီလန်5နိုင်ငံဖြစ်ပါတယ်ခင်ဗျာ။